ိုင်းနိုင်ငံမှာရပ်ပေါင်း120အတွင်းအပြည့်အဝပြန်ဖွင့်သွားဖို့ပြင်ဆင်နေချိန်မှာပဲပြည်နယ်10ခုမှာကိုဗစ်ကူးစက်မှုတွေတိုးလာနေပါတယ်။ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ပိုးတွေလူဦးရေရာခိုင်နှုန်းအထက်မြင့်တက်လာတဲ့ပြည်နယ်တွေကိုထိုင်းကျန်းမာရေးဌာနကဖော်ပြခဲ့ရမှာမြန်မာနိုင်ငံသားတွေအများဆုံးအလုပ်လုပ်ကင်နေတဲ့စမုတ်ပရာကန်၊စမုတ်စခွန်၊ချွန်ဘူရီ၊ပထုံထာနီ၊နွန်ထဘူရီ၊ဆုံခလာပြည်နယ်တွေပါဝင်နေပါတယ်။ထိုင်းတောင်ပိုင်းဆုံခလာပြည်နယ်ကစက်ရုံကြီး၈ရုံမှာအလုပ်သမား800ကျော်ကပ်ပိုးကူးစက်နေတာကြောင့်နေမြေကျန်းမာရေးဌာနတွေကယာယီတဲတွေပြင်ဆင်ပြီးအရေးပေါ်ကုသရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုပြီးပြည်နယ်အာဏာပိုင်တွေကပြောပါတယ်။အလုပ်သမားတွေစုဝေးနေထိုင်တဲ့နေရာတွေဆက်ရုံအလုပ်ရုံတွေကနေကိုဗစ် -19 စတုတ္ထလိုင်းမလွဲမရှောင်နိုင်ဖြစ်လာနိုင်ခြေရှိတယ်ဆိုပြီးကျန်းမာရေးဌာနကတာဝန်ရှိသူတွေကသတိပေးနေပါတယ်။ဆက်ရုံအလုပ်ရုံတွေမှာကပ်ရောဂါမကူအောင်စီကံထိန်းချုပ်မှုအားနည်းနေတာကိုကျန်းမာရေးတာဝန်ရှိသူတွေကထောက်ပြနေကြပါတယ်။ပြီးခဲ့တဲ့ AB လကလေးကကိုဗစ်ကပ်ရောဂါဖြစ်နေတဲ့ဆုံးကလာပီနယ်တွေက၅တစ်တာဆက်ယုံမှာတော့မြန်မာနိုင်ငံသား60ကျော်ကိုဗစ်ကပ်ပိုးတွေ့ရှိခဲ့ပြီးဆက်ယုံကိုအစပိုင်းကယာယီပိတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့အလုပ်သမားအားလုံးရဲ့သုံးပုံနှစ်ပုံလောက်ကိုသာကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးပြီးဆက်ယုံကိုပြန်ဖွင့်ခဲ့ပါတယ်။ဆက်ယုံပြန်ဖွင့်ချိန်မှာတော့အလုပ်သမားတွေအချင်းချင်းစေတနာဝန်ထမ်းတာဝန်ယူပြီးကျန်းမာရေးစစ်ဆေးမှုတွေသာလုပ်ပေးခဲ့ရကြောင်းစေတနာဝန်ထမ်းလုပ်ပေးခဲ့ရတဲ့အလုပ်သမားတဦးကပြောပြပါတယ်။
ကိုဗစ်ဆိုတာဖြစ်တယ်မဖြစ်ဘူးဆိုတာကျွန်တော်လည်းတိကျမသိအောင်လေတို့ကဘယ်လိုအပူချိန်များတဲ့လူရဲ့ကျွန်တော်အောက်ဆီဂျင်နည်းတဲ့လူရဲ့ဆိုရင်တို့ကခေါ်တယ်ခေါ်ပြီးတို့ဆေးရုံပို့တယ်အခုလိုမျိုးကျွန်တော်တို့တိတိကျကျတိတိကျစစ်ပေးတာချင်းတော့မရှိဘူးကျွန်တော်တို့မှလောက်ရတာဆိုလို့အဲ့သုံးခုပေါ့အောက်ဆီဂျင်စစ်တယ်သွေးပေါင်းချိန်တိုင်းတယ်ပြီးရင်ကျွန်တော်ဒီအပူချိန်တိုင်းရတယ်ဟုတ်ဟုတ်ကဲ့ခင်ဗျအလုပ်သမားချင်းချင်းပြန်လောက်ခိုင်းတာခင်ဗျကျွန်တော်တို့ခိုင်းနာပြီးတော့မှတို့ကကျွန်တော်တို့ရှိရစာရွက်ကိုဒီသွေးပေါင်းချိန်တက်တဲ့ဆေးရင်ပေါ့ကျွန်တော်ပြီးရင်အပူချိန်တက်တဲ့ကြတဲ့ဆင်းရဲတင်းကြောင်အောက်ဆီဂျင်တက်ကြဆင်းရဲတွေကိုသူတို့တက်ရောပြန်ယူတယ်ခဗျအဲ့ဒီတက်တဲ့လူတွေလည်းအလုပ်ထဲမှာဆင်းနေတယ်သူတို့ဆက်လျက်ပေးနာတဲ့လူလည်းပေးနာတယ်ပေးမနာတဲ့လူလည်းပေးမနာဘူးဒီနေ့လိုကိုရင်းစနာကိုရင်းစနာပြန်လာတယ်ပြန်လာပြီးတော့နောက်နေ့လိုအလုပ်ထဲဆင်းရတဲ့လူတွေရှိတယ
်တချို့ဆက်ယုံတွေကတော့ဆက်ယုံတွင်းကတီးကြအဆောင်မှာကိုဗစ်ကပ်ပိုးတွေ့ရှိသူတွေကိုတီးကြခွဲစောင့်ကြည့်တာမျိုးတွေရှိပါတယ်တချို့ဆက်ယုံတွေကြတော့လည်းကိုဗစ်ပိုးတွေ့ရှိသူတွေကိုပြည်내ကျန်းမာရေးဌာနကဖွင့်ထားတဲ့စောင့်ကြည့်စင်တာတွေမှာထားပါတယ်။ရွှေပြောင်းလိုသမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအလုံလောက်ရဖို့ကတော့တိတ်မလွယ်ကူဘူးဆိုပြီးရွှေပြောင်းလိုသမားရေးလုပ်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဟိုကာဝယ်စောင့်ရှောက်မှုတို့စန်တက်စစ်ဆေးတာတို့အဲ့ဒီအပိုင်းဒီမှာကျတော့သူတို့ထိုင်းနိုင်ငံသားတွေရောမှာပဲပြဿနာဆက်နေကြလေ။ဥမာယောဂဖြစ်တဲ့မိသားစုဆိုလို့ရှိရင်ဟဲ့လားအချိန်ကြီးတော့တင်းမှာသူတို့လမ်းမခေါ်နိုင်ဘူးလေဟိုသူတို့မှလည်းခုနကပြောတဲ့ဒီ facility ကမလုံလောက်လို့ပေါ့နော်အဲ့လမ်းမခေါ်နိုင်လို့ဟိုမှာအတက်ကြီးရဲ့တချို့ case တွေမှာမပြောတာအတက်ကြီးရဲ့ boy တွေသုံးသွားတာတို့ဘာလို့ဒါမျိုးတွေရှိတယ်လေသူတို့အစ်ပြောင်းလို့သမားရဲ့အတွက်ဆိုလို့ရှိရင်ပိုအောင်ဆိုးတာပေါ့
ဂျွန်လ20ရက်နေ့ကကိုဗစ်ရောဂါကြောင့်မြန်မာနိုင်ငံသား2ဦးသေဆုံးခဲ့ရကြောင်းကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကကိုကားပြီးထိုင်းသတင်းနယ်မှာဖော်ပြကြပါတယ်။ဆုံခလာပြည်နယ်ငါးတစ်တာဆက်ယုံကမြန်မာလူသမားတဦးလည်းပြီးခဲ့တဲ့တစ်ပတ်ကသေဆုံးခဲ့ပါတယ်။လက်ရှိထိုင်းနိုင်ငံရဲ့ကိုဗစ်တတိယလိုင်းမှာဆက်ယုံအလုပ်ယုံတွေနဲ့လူစီကားရဈေးတွေကနေတဆင့်အဓိကကူးစက်ပြန့်ပွားနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဂျွန်လ22ရက်နေ့ကအတီးပြုတ်လူနာ4050ယောက်မှာအများစုဟာဆက်ယုံအလုပ်တွေကဖြစ်တယ်ဆိုပြီးကပ်ရောဂါထိန်းချုပ်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကပြောသွားပါတယ်။ကမ္ဘာလဲခီးသွွားလုပ်ငန်းကနေရရှိတဲ့ဝင်ငွေကိုမိခိုအားကိုးနေရတဲ့ထိုင်းနိုင်ငံကရက်120အတွင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်ပြီးနိုင်ငံတကာခီးသည်တွေကိုပြန်လာခွင့်ပြုမယ်လို့လဲထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်ရှင်။